2025ရဲ့ Diplomat Magazine မှာ Australia အစိုးရအနေနဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်တွေစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပုံမတင်းကျပ်တဲ့ဖိအားပေးပိတ်ဆို့အရေးယူမှုတွေချမှတ်ဖို့တစ်ချိန်တည်းမှာ Australia ရောက်မြန်မာနိုင်ငံသားတွေကိုတရားဝင်နေထိုင်ခွင့်ပြုဖို့ Australia လွှတ်တော်ကော်မတီကအစိုးရကိုတိုက်တွန်းလိုက်ကြောင်းသတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ် Australia နိုင်ငံရဲ့အဓိကရနိုင်ငံရေးပါတီကြီးနှစ်ခုပါဝင်တဲ့နိုင်ငံတကာဆက်ဆံရေးစစ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းကော်မတီအစီရင်ခံစာမှာနေရပ်ပြန်ရင်အနေရရှိနိုင်တဲ့ Australia ရောက်မြန်မာနိုင်ငံသားတွေကိုအမြဲတမ်းနေထိုင်ခွင့်ပြုဖို့ကိစ္စလည်းဖော်ပြပါရှိပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစပြီးစစ်တပ်ကအာဏာသိမ်းတဲ့ချိန်ကစလို့အနည်းဆုံးပြည်သူ800ဝန်းကျင်သေဆုံးခဲ့ရပြီးတော့ထောင်ထဲချီဖမ်းဆီးခံခဲ့ရပါတယ်ဒီအတွက်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှန်ရဲ့စစ်အာဏာသိမ်းအဖွဲ့အပေါ်အနောက်နိုင်ငံတွေကပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့ပါတယ်။ Australia အစိုးရဟာမြန်မာနဲ့စစ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုအခုထိဆိုင်းငံ့ထားပြီးပြည်ပအကူအညီတွေကိုလည်းရပ်ဆိုင်းထားပါတယ်။အာဆီယံရဲ့ဂျာဝင်ဖြစ်ရှင်းမှုကလည်းမအောင်မြင်သေးပါဘူး။အခုဇွန်လအစောပိုင်းကတော့ Australia နိုင်ငံဂျာယုတ်ဝန်ကြီး Maurice Payne ကမြန်မာစစ်တပ်အစိုးရအပေါ်ပြင်းပြင်းထန်ထန်ပိတ်ဆို့အရေးယူထားတာကိုဖျက်ရှားလိုက်တာနဲ့ပတ်သက်ပြီးကာကွယ်ရုပ်ဆိုခဲ့ပါတယ်ပိတ်ဆို့အရေးယူလို့ဘယ်သူအတွက်မှအကျိုးမရှိကြောင်းအာဆီယံဥဆောင်တဲ့ဖြစ်ရှင်းမှုကသာအကျိုးများနိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒီအပေါ်အော်စတြေးလျရောက်မြန်မာအတိုင်းအဝိုင်းနဲ့လူအခွင့်အရေးလှုပ်ရှားသူတွေကပြစ်တင်ဝေဖန်ခဲ့ကြပါတယ်နိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာအော်စတြေးလျကောင်စီအပါအဝင်မြန်မာအတိုင်းအဝိုင်းနဲ့လူအခွင့်အရေးအဖွဲ့တွေကလည်းမြန်မာစစ်အစိုးရရဲ့အားပြောတဲ့နေရာကိုတိုက်ဖို့အော်စတြေးလျအစိုးရအနေနဲ့မြန်မာစစ်ကောင်စီတွေနဲ့သူတို့ရဲ့ဗန္ဒာကြီးလက်ပတ်မှုတွေအပေါ်အချိန်မဆိုင်မဲပိတ်ဆို့အရေးယူဖို့ဆော်ဟောခဲ့ကြပါတယ်။အော်စတြေးလျလွှတ်တော်ကော်မတီရဲ့အစီရင်ခံစာမှာလည်းအစိုးရရဲ့ဆောင်ရွက်ချက်တွေအပေါ်ထောက်ခံပြောဆိုထားပေမဲ့မြန်မာနိုင်ငံမှာအရက်ပဲအုပ်ချုပ်ရေးပြန်လည်ရရှိရေးကိုအော်စတြေးလျရဲ့နိုင်ငံခြားရေးမူဝါဒအဖြစ်သတ်မှတ်ခံယူဆောင်ရွက်တင်ကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းပိတ်ဆို့အရေးယူတာတွေရဲ့ထိရောက်မှုနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းကြားမှာမတူကွဲပြားတဲ့သဘောထားအမြင်တွေရှိနေကြောင်းအစိုးရခန်းစားကဖော်ပြပါတယ်။ဩစတြေးလျအစိုးရအနေနဲ့တက်မတော်တွေကနောက်ထပ်အကြီးအကဲအရာရှိတွေကိုပြစ်မှတ်ထားအရေးယူဖို့တင့်မတင့်စဉ်းစားရမှာဖြစ်ပါတယ်။စစ်တပ်နဲ့ပတ်သက်နေတဲ့ MEC မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့မြန်မာဥပဒေစီးပွားရေးလီမိတက်တို့ကတော့အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူတာခံထားရပြီဖြစ်ပါတယ်။ဩစတြေးလျအနေနဲ့မြန်မာနိုင်ငံရဲ့တရားဝင်ရွေးကောက်ခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရအပါအဝင်ရွေးကောက်ခံကိုယ်စားလှယ်တွေနဲ့ထိတွေ့ဆက်ဆံမှုလဲဩစတြေးလျလွှတ်တော်ကော်မတီကတိုက်တွန်းထားပါတယ်။ဒါအပြင်ပြည်ထရေးဌာနကလည်းမြန်မာနိုင်ငံတွင်းမှာမရေရာမသေးချာမှုတွေနဲ့ရင်ဆိုင်နေရတဲ့ဩစတြေးလျရောက်မြန်မာနိုင်ငံသားတွေကိုအာဓမ္မနေရပ်ကိုပြန်ခိုင်းမှာမဟုတ်ကြောင်းကတိပြုပြောဆိုခဲ့ပါတယ်။ဒါပေမဲ့ပြည်ဝင်ခွင့်ဗီဇာဆိုင်ရာပြဿနာတချို့ကိုတော့ပြည်လဲအောင်ဖြစ်ရှင်းမှုရှိနေသေးတယ်လို့ဆိုပါတယ်။ဇွန်လ25ရက်တရားနေယူသတင်းမှာတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကိုရိုနာကိုဗစ်ဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေကြောင်းဆောင်းမတ်တပ်ဖို့ဖော်ပြပါတယ်။ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံတွင်းကလူဦးရေအနည်းဆုံး2,300ဝန်းကျင်နေရာပြောင်းရွှေ့ခဲ့ရကြောင်းကုလသမဂ္ဂကပြောပါတယ်။နိုင်ငံတွင်းမှာစစ်တပ်နဲ့လူမျိုးစုတွေပြည်ထနာအရက်ပဲပြည်သူတွေသေဆုံးမှုကျေပြက်လာနေတဲ့ပြည်ပခန့်တွေနဲ့ရင်ဆိုင်ကြုံတွေ့နေရခြင်းအတွင်းကိုရိုနာကိုဗစ်ဗိုင်းရပ်စ်ကူးစက်မှုတွေကလည်းဘူးလျာဖျုံဆင်းတယ်လို့မြင့်တက်လာနေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကမြန်မာနိုင်ငံမှာကိုရိုနာကိုဗစ်ကူးစက်ခံရသူအသက်989ဦးရှိခဲ့လို့စုစုပေါင်းကူးစက်ခံရသူ9သိန်းခွဲကျော်သေဆုံးသူ3,300ကျော်ရှိခဲ့ပါတယ်။ကိုရိုနာကူးစက်မှုနဲ့ဆေးရည်တိုက်ပွဲပဋိပက္ခတွေကြောင့်ပြည်ရင်ပြည်နယ်မှာဒေသခံပြည်သူအနည်းဆုံး38,000ဝန်းကျင်နေရာပြောင်းရွှေ့ခဲ့ရပြီးပြီးခဲ့တဲ့လကလည်းထိုင်းနိုင်ငံနဲ့နေဆက်မှာလူဦးရေ3,000ကျော်ထွက်ပြေးခဲ့ကြရပါတယ်။ဒီကြားထဲစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့PDF တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အိန္ဒိယနဲ့နေဆက်ချင်းပြည်နယ်အတွင်းကခိုလုံရေးစခန်းပေါင်း100ဝန်းကျင်မှာဒုက္ခသည်အရေအတွက် 2,000 ကျော်ခိုလုံနေကြရပါတယ်။ကချင်နဲ့ရှမ်းပြည်နယ်တို့စီကလည်းထွက်ပြေးခိုလုံနေကြတယ်လို့သိရပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီရေးဆိုင်ရာယုံကလည်းစစ်ရေးပဋိပက္ခတွေအကြမ်းဖက်မှုတွေကြောင့်နိုင်ငံအတွင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေထိခိုက်နှောင့်နှေးနေရကြောင်းပြောဆိုခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ။